မတိမငြိမ်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာရက်ကွက်ကြီးရွာအုပ်ချုပ်ရေးမှုတွေအစုလိုက်အပြုံလိုက်နှုတ်ထွက်နေကြတဲ့အပေါ်အစားတို့ခန့်ထားနိုင်ဖို့ပြည်တော်စုအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းဒေသကရက်ကွက်ကြီးရွာအုပ်ချုပ်ရေးမှုတွေကိုအစိုးရဘက်ကဆက်ပြီးထိန်းထားနိုင်ပါမလား။ကျွန်မမိခါကဒီပိုင်းကိုစုံစမ်းမေးမြန်းတင်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကအုပ်ချုပ်ရေးမှုတချို့ကိုအေးအဖွဲနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့အရေးယူခံရတွေရှိနေသလိုတစ်ဖက်မှာလည်းအစိုးရရဲ့လက်ကင်ဒုံးလိုမှတ်ယူခံရပြီးအေးအဖွဲကဖမ်းဆီးစစ်ဆေးတာတွေချိန်ထောက်တာတွေခံနေရတာတွေရှိပါတယ်။ကိုယ်အသက်အနေရကိုကိုယ်တိုင်မကာကွယ်နိုင်တဲ့အခြေအနေတွေကြောင့်ရက်ကွက်ကြီးရွာအုပ်ချုပ်ရေးမှုအတော်များများဟာယာလူကနေနှုတ်ထွက်ဖို့တင်ကြလာတာတွေရှိခဲ့ပါတယ်။အစိုးရဘက်ကတော့အဖွဲ့ကအုပ်ချုပ်ရေးရန်တရာပျက်စီးဖို့ရည်ရွယ်လို့ဆောင်တာတွေကြောင့်အခုလိုရက်ကွက်ကြေးရွာအုပ်ချုပ်ရေးမှုတွေယာရုကနေနှုတ်ထွက်တာဖြစ်တယ်လို့ဆိုပါတယ်။တက်နိုင်သမျှအုပ်ချုပ်ရေးပိုင်းမထိခိုက်ဖို့စူးစမ်းလို့ဆောင်နေတယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပပြုလုပ်တဲ့ပြည်အောင်စုအစိုးရအဖွဲ့ရဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးတင်မြင့်ကပြောဆိုလိုက်တာပါ။အ
ဲဒီနေရာတွေကိုကျွန်တော်တို့ကလက်လက်တက်နေရတယ်ပြန်လာပြီးတော့အစားတို့ခန့်ထားပါတယ်ကျွန်တော်တို့ဆောင်ရပါတယ်အဲရက်ွက်ကြီးရအုပ်ချုပ်မှုတွေဆိုရင်ကျွန်တော်တို့ဒါလက်လက်တက်အလေးအောက်လက်လိုက်ရင်အဲ့တန်းပါရက်ွက်ကြီးရအုပ်ချုပ်ရေးဥပဒေနဲ့ခန့်ထားတယ်အုပ်ချုပ်ရေးပြက်ပြောင်းဆိုပြီးတော့ရက်တက်ဖော်ဝင်ဖမ်းတယ်ဟဲ့လားတတ်တယ်စခန်းတွေတိုက်တယ်နောက်တော့အုပ်ချုပ်အဖွဲ့တွေကိုလည်းဘုနောဖမ်းစည်းတယ်နှိပ်စက်တယ်ခေါ်ယူတယ်ဆိုတော့မြို့တော်ပင်ဆိုစေကျွန်တော်တို့ရခိုင်ပြည်နယ်အစိုးရပေါ့နော်ရခိုင်ပြည်နယ်အစိုးရကကျွန်တော်တို့အဲနိုင်ငံတော်အစိုးရနောက်နေတော့တမရယောအပါဝင်ကျွန်ကြားချက်နဲ့ကြည့်သူတို့ဒီအုပ်ချုပ်ရေးကိုပြန်လည်တည်ဆောက်ပါတယ်တည်ဆောက်တယ်လုံခြုံရေးကောင်းမွန်လာပြီဆိုတာနဲ့ချက်ချင်းပဲအဲအုပ်ချုပ်ရေးကိုစတိကျပြန်လည်ပြီးတော့တည်ဆောက်ပါတယ်ဒါသူရဲ့ဥပဒေနဲ့ကြည့်ပဲအဲကျွန်တော်တို့ရောက်ွက်ကြည့်အောင်အုပ်ချုပ်ရေးကိုပြန်ဆောက်ပြီးတော့ဒါတံငါတော်အတွက်ဆောင်းလက်ရှိဆောင်ပြန်ပြပါတယ
်ပြီးရပိုင်းကတမရော်နဲ့ရက်တက်ဖွဲ့ဝင်တွေကရက်ွက်အုပ်ချုပ်ရေးမှုတချို့ကိုအေးအဖွဲနဲ့ဆက်သွယ်ရဲဆိုပြီးဖမ်းဆီးနေရတဲ့ကြောင့်မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာနှုတ်ထွက်စာတွေတင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥတည်မြင့်ကတော့အစိုးရအနေနဲ့မတရားဖမ်းဆီးတာမျိုးမရှိပဲပြစ်မှုကြောင့်သာအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ရက်ကွက်အုပ်ချုပ်ရေးမှုတချို့ဟာအေးအဖွဲနဲ့ဆက်သွယ်တာလည်းမရှိဘဲနဲ့တန်တရားနဲ့ဖမ်းဆီးတာတွေကြောင့်နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ကြတာတွေလည်းရှိတယ်လို့ရခိုင်ဒေသခံအချို့ကဆိုပါတယ်။အုပ်ချုပ်ရေးမှုတွေထွက်ကုန်တာကြောင့်တရားဥပဒေစိုးမိုးရေးအားနည်းသွားစေနိုင်တယ်လို့ထင်မြင်ယူဆချက်တွေရှိနေပြီးဒီလိုမတိမငြိမ်ဖြစ်နေတဲ့အခြေအနေပေါ်မှာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးပိုင်းကိုတေချာထိန်းကျောင်းနိုင်ပါရဲ့လားရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းနုစင်ကတော့ဒီအပေါ်အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်ရဲရင်ရောတက်မတော်လေးရောနင်းဆက်ရင်းရင်းရောရှိနေတာပဲဒါပေမဲ့ဟိုတိုက်ပွဲတွေစစ်ပွဲတွေအဆက်မပြတ်ဖြစ်နေတဲ့အချိန်မှာတော့နော်ဒီခီးတဲ့အတိုင်းပဲသတင်းတွေမှာကြည့်တဲ့အတိုင်းပဲမငြိမ်မသက်မှုတွေဟာဟိုစက္ကန့်နာရီနေ့ရက်အခုဆိုရင်ဖြစ်ရှိပြီးတော့ဖြစ်နေပြီဆိုတော့ဒီအနေထားမှာအစွားနဲ့အာနာဇက်ဟာဒီသမင်းလုံခြုံမှုအတွဲအမှန်တကယ်ပဲဖြစ်ရောက်သလားမိမိတို့ရဲ့တာဝန်ထမ်းဆောင်နေကြတဲ့ဝန်ထမ်းအသေးသေးတွေပေါ်မှာရောနော်ဟိုလုံခြုံမှုပေးနိုင်သလားအစိုးရမျိုးတွေကိုတော့ဆန့်ကျင်ဖြစ်လို့ရပါတယ်။အဲမလုံခြုံမှုတွေဖြစ်နေတယ်ဆိုတော့ဒါဟာအစိုးရတရရဲ့ကွက်ကဲမှုနော်အာဏာရဲ့ဟာတနည်းအားဖြင့်ရော့ရဲနေပြီးစော်ပြည်သူကိုလုံခြုံအောင်ကာကွယ်မှုမပေးနိုင်ဘူးလို့တော့သုံးသပ်လို့ရပါတ
ယ်။စခိုင်းပြည်နယ်မှာတက်မတော်နဲ့အေအေတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းအုပ်ချုပ်ရေးမှုတွေကဖမ်းဆီးခံရတာတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းတောက်တော်ရတိတော်ညောင်ဦးနဲ့မင်းပြားဒေတာတွေမှာအုပ်ချုပ်ရေးမှုတာဝန်ကနေနှုတ်ထွက်ခွင့်ပြုဖို့စတင်ခဲ့တာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတက်မတော်နဲ့အေအေအဖွဲ့သားစစ်ရေးပရိပခါတွေတနေ့တခြားပုံမပြင်းထန်လာနေပြီးတိုက်ခိုက်မှုတွေကမြို့ပေါ်အထိပါတိုက်ရောက်မှုတွေရှိခဲ့ပါတယ်။မြို့ပေါ်မှာလည်းဓမြတိုက်မှုတွေလူမြင်ကွင်းရှိလူတက်မှုတွေဖြစ်လာပြီးဒါဟာတရားဥပဒေစိုးမိုးရေးပြက်ပြားလာတဲ့သဘောဖြစ်တယ်လို့ဒေတာကန်အချို့ကသုံးသပ်ပြောဆိုနေကြပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်